ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးမှာဒီစနေနေ့ညကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစ္စလာမ်အစွန်းရောက်အဖွဲ့တွေကပြုလုပ်ခဲ့တာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ကော့ဆက်ဘဇာနဲ့ပန်းဝါလို့ခေါ်တဲ့ရာမူဒေတာတဝိုက်မှာပြုလုပ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ2ဦးသေဆုံးခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအဲ့ဒီဒေတာမှာပုံမှန်144ညမထွက်ရမိန့်ထုတ်ထားပြီးမတင်ကားသူတချို့ကိုလည်းမကြသေးခင်နိုင်ပိုင်းအတွင်းကပဲဖမ်းဆီးလိုက်တယ်လို့သိရပါဗျ။အသေးစိတ်ကိုတော့ဘန်ကောက် VOE ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ဒီအဓိကယုံအဓိကစပစ်တဲ့နေရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရာမူးလို့ခေါ်ပြီးမြန်မာတွေကပန်းဝါလို့ခေါ်တဲ့မြို့မှာဖြစ်ပါတယ်။အဲ့ဒီဒေသမှာအစ္စလာမ်အစွန်းရောက်တချို့ကဗုဒ္ဓဘာသာဖုံတော်ကြီးကျောင်းနေဖျားရည်အပါဝင်စာသင်ကျောင်းနဲ့လူနေအိမ်အတော်များများကိုစနေနေ့ကရုတ်တရက်ဝင်ရောက်မိရှို့ဖျက်ဆီးခဲ့ကြတာပါ။ခုချိန်ထိနောက်ဆုံးရရှိတဲ့သတင်းတွေအရကတော့မိဒံကိုမရှောင်နိုင်တဲ့အစ္စလာမ်ဘာသာဝင်အဖို့အတူနဲ့အဖွားအတူစုစုပေါင်း2ဦးသေဆုံးပြီးဖြစ်တယ်လို့သိရပါတယ်။အစပိုင်းမှာပန်းဝါမြို့မှာသာပုံမှန်144ညမထွက်ရအမိန့်ထုတ်ထားပေမဲ့ဒီကနေ့နေ့လယ်ပိုင်းကစပြီးတော့ကောက်ဆစ်ဘဇားလို့ခေါ်တဲ့ဖလောင်းချိတ်ဒေသမှာပါအဲ့ဒီညမထွက်ရအမိန့်ထုတ်ပြန်လိုက်တယ်လို့မတင်ကားသူအတော်များများကိုလည်းဖမ်းဆီးထားတယ်လို့အခြေအနေတွေကိုအနီးကလေ့လာစောင့်ကြည့်နေတဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်ရခိုင်အမျိုးသမီးအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မြရာဇာလင်းကပြောပါတယ်
ဆက်နေနိုင်ကြနောက်ပိုင်းမှာကော့စစ်ကမလဲဝါဖို့ဖို့ထုံးလိုက်ပြီအခုဖုန်းကြီးကြောင်းတွေရှိတဲ့နေရာမှာပလိတ်တွေချတာတယ်မကလို့အကောင်လုံးစစ်တက်တယ်ချထားပြီးလို့ပြောတယ်ပြီးလို့ရှိရင်လူတရားကျော်ဖမ်းထားပြီးလို့ပြောတယ်မတင်ခါလဲလူတရားကျော်ဖမ်းထားပြီးလို့ပြောတယ်ဒီတက်ခံတယ်လေးပါတယ်ပြောတယ်ဖမ်းထားတဲ့လူအထက်မှာကျမဒီစလာမေအဖွဲ့ဝင်တွေလည်းပါတယ်တဲ့ပြီးလို့ရှိရင်မကြတချို့ဆိုလို့ရှိရင်အခု ruling party ကကော့စ်ဘဇာမှာရှိနေတဲ့ ruling party ကဟိုဆက်ရှင်လိကလို့ပြောတဲ့အကြောင်းသားလူတွေလည်းပါတယ်လို့ပြောတယ
်အခင်းဖြစ်ပြီးချင်းနောက်တနေ့မနေ့တနင်္ဂနွေနေ့မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုယ်တိုင်အခင်းဖြစ်ပွားခဲ့တဲ့နေရာကိုအခြေအနေတွေတွားရောက်စစ်ဆေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနကဝိုင်းရင်သတင်းတောက်အဗ်ဒူလ်ကာရမ်အဇက်က VOA ကိုပြောပါတယ
် Home Minister you know rushed to the scene immediately after the attack I mean early morning yesterday and
he ပြောတာကတော့မနေ့ကမနေ့အစောကြီးမှာပဲပြည်ထောင်စုဝန်ကြီးကိုယ်တိုင်အခင်းဖြစ်တဲ့နေရာကိုချက်ချင်းသွားခဲ့ပါတယ်တဲ့ဒီတိုက်ခိုက်မှုတွေဟာကြိုတင်ပြင်ဆင်ပြီးအကွက်ကြကြပြုလုပ်တဲ့တိုက်ခိုက်မှုတွေဖြစ်တယ်လို့ဝန်ကြီးကပြောခဲ့ပါတယ်တဲ့ဒီတိုက်ခိုက်မှုကိုအစ္စလာမ်စစ်သွေးကြွတွေကဥဆောင်ပြုလုပ်ခဲ့တယ်လို့အစိုးရဘက်ကညှိညွန်းပြောဆိုနေပါတယ်တဲ့ဒါပြင်ရိုဟင်ဂျာအုပ်စုတွေလည်းဒီတိုက်ခိုက်မှုမှာဆက်နွယ်ပါဝင်မှုရှိတယ်လို့အစိုးရကပြောတယ်လို့ပြောတော့တာပါဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့သူအများစုဟာဒေသခံတွေမဟုတ်ဘူးဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းစာထဲမှာလည်းရေးသားဖော်ပြထားတာဖြစ်ပါတယ်
ကျန်တဲ့အုပ်စုတူကတော့အဲ့လိုလည်းနဲ့ကန်ပြီးတော့မှအဲ့ဒီအုပ်ကြီးကပတ်ဝန်းကျင်မှာမိချိုးပေါ်လာတဲ့အုပ်စုဖြစ်တယ်။အဲ့ဒီအုပ်စုကိုဒီကနေပြီးတော့ဘင်္ဂလားဒေ့ရှ်ရဲကဖြေရှင်းတာ။ရာမူးကိုလောက်ချံပေါ်လာရတဲ့လူတွေကတော့ရာမူးရဲ့ဒေတာခံတယ်မဟုတ်ဘူး။ကော့စမစ်ဒေတာခံတယ်ဟုတ်ရှင်မဟုတ်မယ်။ဒါပေမဲ့ဘေးနေရာကလာကြတဲ့လူတွေလည်းဆိုတော့ပြောရတော့ခက်တယ်။အပြင်ကလာပြီးတော့မှကားနဲ့ဒီကလူကတော့ထောင်ရှိပြီးတော့ပါလာတယ်လို့ပြောပါတယ်။အဲ့လိုဝင်လာပြီးတော့မှရာမူးကိုဝင်ပြီးတော့အဲ့လိုမျိုးမိချိုးတာဖြစ်ပါတယ်ဒေတာဆိုင်မွတ်စလင်တွေကတော့ဒီဗုဒ္ဓဘာသာမှုတော်ကြီးကျောင်းတွေကိုမိမိရှိုးဖို့ဆိုတာလည်းတားမြစ်ကြတယ်ရခိုင်မှုကြီးတပါးကလည်းပဲဒီဒေတာဆိုင်မွတ်စလင်တွေကတည်ထားကြတယ်ဆိုတာလည်းကြားပြရပါတယ
်ဒေတာကရဲတပ်ဖွဲ့တွေနဲ့ဒီအကြမ်းဖက်တိုက်ခတ်မှုမှာပါဝင်တဲ့လက်နက်ကိုင်အုပ်စုတွေအကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့သိရပါတယ်တိုင်းပြည်တည်ငြိမ်အေးချမ်းရေးပြပြအောင်အစွန်းရောက်အဖွဲ့တွေကကြိုတင်ပြင်ဆင်ပြီးတော့ဒီအကြမ်းဖက်တိုက်ခတ်မှုတွေကိုပြုလုပ်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။စနေနေ့ညကအခြေအနေတွေအတော်လေးဆိုးရွားခဲ့ပေမဲ့အာဏာပိုင်တွေဘက်ကပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်လိုက်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကိုအချိန်မီတိုးမြှင့်ချထားလိုက်နေတာကြောင့်တင်းငွေတွေနေ့ကစပြီးတော့အခြေအနေတွေဟာပြန်လည်တည်ငြိမ်နေပြီလို့ဒေသခံတွေကပြောပါတယ်။ပန်းဝါလို့ခေါ်တဲ့ရာမူးနဲ့ကော့ခ်စစ်ဘဇားဒေသတွေမှာရှိတဲ့ဖုံတော်ကြီးကျောင်းတွေအပြင်ဒါကာမြို့မှာရှိတဲ့ဗုဒ္ဓဘာသာဖုံကြီးကျောင်း၃ကျောင်းမှာလုံခြုံရေးအင်အားတွေကိုတိုးမြှင့်ချထားတယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ကိုရမ်ကျမ်းစာအုပ်ကိုစော်ကားရရောက်စေတဲ့ဓာတ်ပုံကို Facebook Internet စာမျက်နှာမှာပေါ်ပြလိုက်တဲ့အတွက်အခုလိုအကြမ်းဖက်တိုက်ခတ်မှုတွေပြုလုပ်ခဲ့တာလို့အဲ့ဒီအထက်မှာပါသူတွေကပြောတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီလိုပြောဆိုမှုတွေအပေါ်ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကအယုံကြည်မရှိပဲအကြမ်းဖက်စုပယ်မှုတွေဖြစ်အောင်တမင်အကွက်စင်လှုပ်ဆောင်တာဖြစ်တယ်လို့ယူဆတဲ့အကြောင်းဝိုင်းရင်သတင်းစာဆရာအဗ်ဒူလ်ကာရမ်အဇက်ကပြောပါရခင်ဗျာ။